မင်္ဂလာပါမောင်ဝင်လူရှင် VOA မြန်မာပိုင်းစီစဉ်ရနေကြိုဆိုပါရစေ
မင်္ဂလာပါမ
ဟုတ် so အခုဒီမောင်ဝင်တို့ရဲ့လူမှုအခြေပြုအဖွဲ့900နီးပါးပေါ့နော်488ဖွဲ့ရနေပြီးတော့မှကြေညာချက်ထုတ်ပြီးတော့ဒီမြန်မာနိုင်ငံမှာဆက်အနာတင်ထားတဲ့သူတွေရဲ့ဒီလူမှုဆန်တဲ့လုပ်ရက်တွေကိုရပ်သွားအောင်လို့တောင်းဆိုရဲအဲ့ဒီထဲမှာဘာပါလဲဆိုတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့မှဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုလေ့လာဆောင်ကြည့်ဖို့နဲ့ကြားဝင်ဖြေရှင်းပေးဖို့အတွက်အထူးအဖွဲ့ကိုအများဆုံးဆေလွှတ်ပါဆိုပြီးတော့မှတောင်းဆိုထားတာပါပါတယ်ရှင်ဆိုတော့ဘယ်လိုမျိုးဒီအဖွဲ့ကိုပေါ့နော်ဟိုသွားစီချင်းပြီးတော့မှဘယ်လိုမျိုးလေ့လာဆောင်ကြည့်မှုတွေကိုလုပ်စီချင်တာလဲဆိုတော့အရင်ဆုံးသိပါရစေရှင
်ဟုတ်ကဲ့ပါအမကျွန်တော်ဒီလူမှုအဖွဲ့စည်းရေးရနေပြီးတော့ပေါ့နော်ဒီအရင်တုန်းကလည်းဒီ February လတုန်းကလည်းကျွန်တော်တို့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကိုဟိုစာရီပိတ်ပို့ခဲ့ပါတယ်တို့ပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့အာကျွန်တော်တို့ဆုံးဖြတ်ချက်ထွက်လာတာမျိုးမဟုတ်ဘဲနဲ့ထုတ်ပြန်ချက်ထွက်လာတာမျိုးတွေထွက်လာခဲ့ပါတယ်အာထုတ်ပြန်ချက်ကအတိုင်းအတာတစ်ခုထိကျွန်တော်တို့ထိရောက်တဲ့အာနောက်ပြီးတော့ပြင်းထန်တဲ့ဆိုပေမဲ့လည်းထိရောက်တဲ့အရေးယူဆောင်ရွက်မှုတွေမပါဝင်လာဘူးပေါ့နော်အဲ့လိုထိရောက်တဲ့အရေးယူဆောင်ရွက်မှုဖြစ်လာဖို့ဆိုလို့ရှင်ကျွန်တော်တို့ကကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီဆုံးဖြတ်ချက် resolution ဆိုတဲ့ဟာတွေထုတ်ရတာဖြစ်ပါတယ်ဆိုတော့ဒါတွေဖြစ်လာဖို့အတွက်အခုတခါကျွန်တော်တို့ထပ်ပြီးတော့ဒီလို statement ထုတ်ပြီးတော့ကျွန်တော်တို့ကြေညာချက်လိုဟာထုတ်ပြီးတော့ထပ်မံပြီးတော့တောင်းဆိုတဲ့သဘောမျိုးဖြစ်ပါတယ်အဲ့ဒီမှာမပြောသလိုပဲဟုတ်ပါတယ်ကျွန်တော်တို့ဒီလုံခြုံရေးကောင်စီကနေပြီးတော့မပေါ့နော်မြန်မာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအထူးသဖြင့်ဒီလိုမျိုးကျွန်တော်တို့တပ်ဖြတ်မှုတွေမတရားဖမ်းဆီးမှုတွေညှဉ်းပန်းနှိပ်စက်မှုတွေအပြစ်မဲ့တဲ့ပြည်သူတွေကိုဒီလိုညှဉ်းပန်းနှိပ်စက်မှုတွေကိုကျွန်တော်တို့လေ့လာဆောင်ကြဉ်ဖို့နဲ့ကျွန်တော်တို့ဒီနိုင်ငံရေးပြဿနာတွေကိုကျောင်းဝင်နှိမ့်စိတ်ဆက်ပေးဖို့ဟိုကျွန်တော်တို့အဖွဲ့အစည်းကိုယ်စားလှယ်အဖွဲ့ကိုလည်းကျွန်တော်တို့တောင်းဆိုထားတာဖြစ်ပါတယ်ဆိုတော့အဲ့ဒါကတော့လောလောဆယ်တောင်းဆိုနေတာပေါ့နော်
ဟုတ်ဒီလုံခြုံရေးကောင်စီကပေါ့နော်ဟိုသူ့ရဲ့ဒီတုံ့ပြန်မှုကမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့တုံ့ပြန်မှုကလက်တွေ့ထိထိရောက်ရောက်မရှိသေးတဲ့အတွက်ကြောင့်မို့လို့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကပို့ပြီးတော့ဆိုးနေတယ်ဆိုပြီးတော့မဝေနူတို့ရဲ့ထုတ်ပြန်ချက်ထဲမှာလည်းရေးထားပါတယ်ဆိုတော့အခုတစ်ခေါက်တောင်းဆိုတဲ့မဝေနူတို့တောင်းဆိုနေတယ်လို့မျိုးဟောသူတို့ဘက်ကတုံ့ပြန်မယ်လို့မျှော်လင့်လာရှင်ဘာဖြစ်ဆိုအထူးသဖြင့်ဒီလုံခြုံရေးကောင်စီအမြဲတမ်းဖွဲ့ဝင်နေမှာဆိုရင်ဒီတရုတ်နိုင်ငံနဲ့ရုရှားနိုင်ငံကပါနေတယ်ဆိုတော့လေအဲ့ဒီဒီတောင်းကိုဘက်ကဖြစ်စေချင်တယ်လို့တောင်းဆိုမှုတွေကိုဖြစ်လာနိုင်ဖို့အတွက်ကရောလွယ်နိုင်ပါမလားရှင
်ပြောမယ်ဆိုလို့ရှင်ဒီနိုင်ငံတစ်ခုရဲ့နိုင်ငံရေးအခြေအနေတွေမှာလို့ဆုံးဖြတ်ချက်တစ်ခုကုလသမဂ္ဂနေထွက်လာဖို့ဆိုတာမလွယ်ကူပါဘူးမလွယ်ကူပါဘူးဒါမြန်မာပြည်အရေးကိစ္စမှာမှမဟုတ်ဘူးဘယ်အရေးကိစ္စမှာမှမလွယ်ကူပါဘူးဆိုတော့မြန်မာပြည်အရေးမှာဆိုလို့ရှင်လည်းခုနလိုတရုတ်တို့ရုရှားတို့ကနေပြီးတော့မြန်မာအစိုးရတွေဘက်ကဒါမှမဟုတ်ရင်စစ်တပ်ဘက်ကနေပြီးတော့သူတို့ကာကွယ်ပေးလေရှိရပေါ့နော်တို့ပေမဲ့ကျမတို့ကဒီကုလသမဂ္ဂရဲ့ဒီလုံခြုံရေးကောင်စီကုလသမဂ္ဂရဲ့ဖွဲ့စည်းပုံလုံခြုံရေးကောင်စီရဲ့ဖြစ်တည်ပုံအနှစ်သာရတွေကိုပြန်ကြည့်မယ်ဆိုလို့ရှင်ဒီလုံခြုံရေးကောင်စီအနေနဲ့လေးစားလိုက်နိုင်ရမယ့်တို့ရဲ့တာဝန်နဲ့ဝတ္တရားတွေရှိပါတယ်အဲ့ဒီတာဝန်နဲ့ဝတ္တရားတွေအရကျမတို့ကဒီအချက်လက်တွေကိုတောင်းဆိုနေတာဖြစ်ပါတယ်အဲဒီလိုကိစ္စရက်တွေဟာကျမတို့မလွယ်ကူပါဘူးကြံ့ကြာတက်ပါတယ်တို့ပေမဲ့ကျမတို့ဟာကျမတို့ဟိုပြည်သူတွေအနေနဲ့ကလုပ်ဖို့တာဝန်ရှိရလို့ကျမတို့ရတင်ရထိုက်တဲ့ဟိုကာကွယ်မှုလုံခြုံမှုပေးဖို့တောင်းဆိုခွင့်ကိုကျမတို့ကတောင်းဆိုဖို့ရှိရဲအဲ့တော့အခါကျတော့တဖြည်းဖြည်းချင်းကျမတို့ကတွန်းတွားရမှာဖြစ်တယ်ဒါပေမဲ့လုံးဝမဖြစ်လာနိုင်ဘူးတော့မဟုတ်ပါဘူးလက်တွေမှာဖြစ်လာနိုင်တဲ့အနေအထားတွေလည်းအများကြီးရှိပါတယ်ဘာဖြစ်လို့လဲဆိုတော့စစ်အုပ်စုအနေနဲ့နှစ်ပေါင်းမြောက်များစွာပြည်သူတွေကိုပြည်သူတွေအပေါ်မှာကျူးလွန်ထားတဲ့ပြစ်မှုတွေကအများကြီးဖြစ်ပါတယ်ကုလသမဂ္ဂကိုနိုင်ကိုကစနစ်တကျမှတ်တမ်းတင်ထားတဲ့မှတ်တမ်းတွေ fact finding mission ကနေပြုစုထားတဲ့ဒီကျမတို့ဒီမှတ်တမ်းတွေရတော့လကောင်သူတို့ရဲ့ကျူးလွန်မှုတွေကအမတန်ကြီးမားပါတယ်အတွေ့အကြုံမို့လို့အခုထက်ထပ်ပြီးကျူးလွန်လာတဲ့ကျူးလွန်မှုတွေနဲ့ပေါင်းဆက်လာပြီးဆိုလို့ရှိရင်ကျမတို့ကုလသမဂ္ဂအနေနဲ့ညှင်းပယ်လို့မရပြစ်ပယ်ထားလို့မြန်မာပြည်ရဲ့အရေးကိုပြစ်ပယ်ထားလို့မရတဲ့အနေအထားကိုရောက်သွားပြီးတော့ကျမတို့ဟိုတုံ့ပြန်ရမှာဖြစ်ပါတယ်အဲ့ခါကျရင်တော့နောက်ဆုံးကျမတို့တွင်းနဲ့တစ်ချိန်ကြာရင်တော့ရုရှားရောတရုတ်ကောလက်ခံလာရမှာဖြစ်ပါတယ်
။နောက်ဒီမောင်ဝင်းတို့တောင်းဆိုတဲ့တောင်းဆိုချက်တဲ့မှာနောက်တစ်ချက်ပါတာကဒီဆက်ရနာတင်ထားသူတွေရဲ့လောက်ရက်ပေါ့နော်သူတို့ရဲ့လောက်ရက်ကို ICC ဒီနိုင်ငံတကာရာဇဝတ်တရားရုံးအထိကိုတင်ပေးပါဆိုပြီးတော့မှတောင်းဆိုတာလည်းပါပါတယ်ဆိုတော့အဲ့ဒါကရောတကယ်လက်တွေ့ဖြစ်လာဖို့ကလွယ်နိုင်ပါမလားရှင်
။ကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုတဲ့တောင်းဆိုချက်တွေဟာဖြစ်လာဖို့ကမလွယ်ကူပါဘူး။ဘာကြောင့်လဲဆိုတော့အဲ့လိုဖြစ်လာဖို့အဆင့်ညားကြီးရှိရဲ့သူတို့အရင်ဆုံးအစည်းအဝေးတွေလုပ်ရမယ်။အစည်းအဝေးလုပ်ပြီးလို့ရှိရင်ခုနဆုံးဖြတ်ချက်တွေရေးရမယ်။ဆုံးဖြတ်ချက်တွေအကုန်လုံးသဘောတူမှဒါမျိုးတွေဖြစ်လာပါဖြစ်ပါတယ်။ ခုန ICCO refer လုပ်တယ် ICCO မြန်မာပြည်အခြေအနေကိုဟိုကျမတို့ဟိုဟိုပို့တယ်ဆိုတဲ့ဟာကလည်းအဲမလွယ်ကူပါဘူးတို့ပေမဲ့အဲကျမတို့ဖြစ်လာနိုင်တဲ့အနေအထားရှိပါတယ်မလွယ်ကူပေမဲ့ဖြစ်လာဖို့လိုအပ်ပါတယ်ဖြစ်လာနိုင်တဲ့အနေအထားတွေလည်းကျမတို့ရှိပါတယ်ဘာကြောင့်လဲဆိုတော့ဆက်စပ်နာကပြောခဲ့သလိုမျိုးဒီစစ်တပ်ကနေပြီးတော့အပြစ်မဲ့တဲ့ပြည်သူတွေအပေါ်မှာလူနည်းစုတွေအပေါ်မှာလူမျိုးစုတွေအပေါ်မှာကျူးလွန်ထားတဲ့ပြင်မှုတွေဟာဒါနိုင်ငံတကာရာဇဝတ်မှုတွေဖြစ်ပါတယ်အခုဆက်လက်ပြီးတော့ကျူးလွန်နေတဲ့ပြင်မှုတွေဟာဆိုလို့ရှင်လည်းနိုင်ငံတကာရာဇဝတ်မှုတွေဖြစ်ပါတယ်အခုဆိုလို့ရှင်ဒါဒီလူခွင့်ရေးအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂဒီလူခွင့်ရေးဆိုင်ရာကိုယ်စားလှယ်ကအစနေပြီးတော့ဒီမှာလက်ရှိဖြစ်ပေါ်နေတဲ့ဒီရာဇဝတ်မှုတွေဟာဆိုလို့ရှိလို့ရှင်ဒါလူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်ဆိုပြီးတော့ဒါပြောနေကြပြီဖြစ်တယ်ပေါ့နော်ဒါတွေကိုဒါနိုင်ငံတကာအနေနဲ့စုံစမ်းစစ်ဆေးပြီးတော့အရေးယူဖို့လိုတယ်လို့ပြောနေကြပြီပေါ့ဆိုတော့ကျမတို့ကဒီလိုရာဇဝတ်မှုတွေဖြစ်လာပြီဆိုလို့ရှင်ကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့တာဝန်ယူပြီးတော့ဖြေရှင်းပေးရတယ်ဒါအဆုံးသတ်ပေးရတယ်တာဝန်ယူမှုတာဝန်ခံမှုတွေကိုရှိအောင်လုပ်ပေးရတယ်ကျူးလွန်သူတွေအပေါ်မှာဆိုတော့ဒါသူတို့ရဲ့တာဝန်ဖြစ်တယ်အဲ့တော့သူတို့ရဲ့တာဝန်ကိုသူတို့ကအကောင့်ထဲပေါ်ဖို့နှောက်နေတဲ့ရဲ့အတွက်ကြောင့်မို့လို့ကျမတို့ကတိုက်တွန်းရတာဖြစ်တယ်နောက်တစ်ချက်ကဒီနေရာမှာကျမတို့စဉ်းစားမှာက ICC ဒါနိုင်ငံတကာရဲ့ဇွတ်ခုံရုံးကနေပြီးတော့လဲမြန်မာပြည်နဲ့ပတ်သက်ပြီးတော့မြန်မာပြည်အပေါ်မှာစုံစမ်းစစ်ဆေးမှုကိုသူတို့မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးမှုကိုစတင်နေပြီဖြစ်တယ်ပေါ့နော်ဒီရိုဟင်ဂျာတွေကိုဒီအတင်းအဓမ္မနှင်ထုတ်တဲ့အတိုင်းပြန်နေနှင်ထုတ်တဲ့ကိစ္စရက်ကိုဒါလူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုအနေနဲ့ ICC ကနေပြီးတော့သူ့အစီအမံနဲ့သူစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတာရှိပါတယ်။အဲ့ခါကျတော့ဒီကုလသမဂ္ဂအနေနဲ့အခုကျမတို့ရဲ့တောင်းဆိုချက်တွေနဲ့ထက်သွင်းစဉ်းစားပြီးတော့လက်ရှိစုံစမ်းစစ်ဆေးနေတဲ့ process မှာဖြစ်စဉ်မှာထက်သွင်းပြီးတော့ဒီမြန်မာပြည်အရေးကို refer လုပ်တယ်ဆိုလို့ရှိရင်တော့ဒါကျမတို့အကျဉ်းပြင်းပြက်ဟိုဆုံးသက်စစ်ဆေးပြီးတော့ကျူးလွန်တဲ့လူတွေကိုအပြစ်ပေးအရေးယူလို့ရမှာဖြစ်ပါတယ်။ဆိုလိုချင်တာကဒီမှာလက်ရှိရှိနေပြီးသား process ရှိရဲ့။နောက်ပြီးတော့ကျမတို့ ICJ မှာလည်းဒီ genocide ကျူးလွန်ထားတဲ့ဆိုတော့ဒီအမှုဖြစ်စဉ်ရှိရဲ့။ဆိုတော့ဒီလိုအခြေခံအကြောင်းရင်းတွေရှိနေပြီးသားဖြစ်တဲ့အတွက်ကြောင့်မို့လို့ကျမတို့ဒီဘက်ကဒီကုလသမဂ္ဂလုံခြုံရေးကောင်စီကို ICC ကိုပို့ဖို့အတွက်တွန်းအားပေးတယ်ဆိုလို့ရှင်ဒါဖြစ်လာနိုင်စရာအလားလားရှိရဲကျမတို့ဖြစ်လာနိုင်ခြေရှိရဲကျွလုံမှုတွေကလည်းရှိနေတာ哦ဆိုတော့ကျမတို့အဲ့လိုမြင်နေဒါကြောင့်မို့လို့လိုလဲလိုအပ်တယ်ဒါကြောင့်မို့လို့ကျမတို့ကဒါတောင်းဆိုရတာဖြစ်တယ်ပေါ့နော
်နောက်တကယ်လို့ပေါ့နော်ဒီကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့ဒီမတ်ဝေနူတို့တောင်းဆိုထားတဲ့တောင်းဆိုချက်တွေအတိုင်းလုံမပေးဘူးဆိုရင်ဒီကုလသမဂ္ဂဗတိဒိန်ကြီးအရာဒီအထွေထွေညီလာခံကနေပြီးတော့ဆုံးဖြတ်ပြီးတော့လုံပေးပါဆိုပြီးပြောထားတာလည်းပါပါတယ်ဆိုတော့အဲ့ဒါကဒီပြည်သူအများပေါ့နော်ဒီမျှော်လင့်နေကြတဲ့ R2B ကိစ္စလို့ထင်ပါတယ်အဲ့ဒါဟုတ်ပါလားရှင
်ဟုတ်ကဲ့ပါမဒီအထွေထွေညီလာခံကနေပြီးတော့လေကုလသမဂ္ဂလုံခြုံရေးကောင်စီကိုကျမတို့တိုက်တွန်းလို့ရတာရှိပါတယ်ကျမတို့ R2B လို့ပြောတဲ့အခါမှာမြန်မာပြည်မှာအများနားလဲတာကတော့ဒါဒီကုလသမဂ္ဂနေပြီးတော့ပေါ့နော်စစ်တပ်ကြီးနိုင်ငံတကာစစ်တပ်ကြီးပို့ပြီးတော့စစ်တိုက်ခိုင်းတယ်ဆိုတဲ့သဘောမျိုးနားလဲထားတယ်လို့ကျမကယူဆပါတယ်တော်တော်များများဆိုတော့အမှန်ကယ်ကကျမတို့ဒီဒီ peacekeeping force ပဲဖြစ်ဖြစ်နိုင်ငံတကာစစ်တပ်စီလို့ပြီးတော့ဒါနေထိုင်ထိမ့်သိမ့်နေဆိုတဲ့ဟာကလေဒါ R2P ရဲ့နောက်ဆုံးအဆင့်ဖြစ်ပါတယ်ဒါကိုကျမတို့ကတိတိချာချာအကြည့်ကြည့်လေးလေးဆွေးနွေးပြီးတော့မှဒါပြောဆိုဆွေးနွေးတောင်းဆိုရမယ့်ကိစ္စရဲ့ဖြစ်ပါတယ်တို့ပေမဲ့ဒီ R2P မှာတခြားသော process တွေအများကြီးရှိပါတယ်အဲ့မှာမှခုနကျမတို့ဟိုတတိပေးအေးစောင့်ကြည့်တာနေပြီးတော့မှအရေးယူတဲ့အဆင့်တွေအများကြီးရှိပါတယ်အဲ့ဒီအရေးယူမှုတွေထဲမှာခုနပြောတဲ့ကျမတို့ဒီစီးပွားရေးပိတ်ဆို့အရေးယူတာအရေးယူတာတွေနောက်ခါလက်နက်ရောင်းဝယ်မှုတွေပိတ်ပင်တာတွေနောက်ခါကျတော့ကျမတို့ဒီ ICC ပို့တာတွေအထိပေါ့နော်ဒါတွေဟာ R2P ရဲ့ process တွေထဲမှာပါဝင်ပြီးသားအရေးယူဆောင်ရွက်မှုတွေထဲမှာပါဝင်ပြီးသားဖြစ်ပါတယ်ဒါ imply ဖြစ်တယ်ပေါ့နော်ကျမတို့အထူးတလည်းမပြောဘဲနဲ့ဒါတွေဟာပါဝင်ပြီးသားကိစ္စရပ်တွေဖြစ်တယ်ဒါအပြင်ခုနလိုမျိုးဒီကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးရောမြန်မာနိုင်ငံအတွက်ကိုအချင်းလေးလိလာစောင့်ကြည့်ပြီးတော့ကြက်ဖြတ်ညီနိုင်ဆွေးနွေးပေးမယ်အဲကိုယ်စလေအဖွဲ့ပေါ့နော် body တစ်ခုကိုလွတ်ဖို့ဆိုတဲ့ဟာလဲဒါ R2P framework တွေထဲမှာပါဝင်တဲ့ကိစ္စရဖြစ်ပါတယ်ပြောမယ်ဆိုလို့ရှင်ဒါကျွန်တော်တို့တောင်းဆိုနေတာတွေဟာဒါ responsibility to framework ရဲ့ out ထဲမှာပါဝင်တဲ့အချက်တွေဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့စစ်တိုက်ဖို့ဟိုခေါ်နေတဲ့ဟာမျိုးတော့အချက်ချင်းလည်းငယ်မဟုတ်သေးပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီလိုကိစ္စရက်ကဆဆနာကပြောသလိုကျွန်တော်တို့တတိချက်ချာဗပောင်းစုံနဲ့ဆွေးနွေးပြီးတော့တေချာကျွန်တော်တို့အချိန်နေတိုင်းတာတစ်ခုထိရောက်တဲ့အခါမှာပြောဆိုဆွေးနွေးရတဲ့ကိစ္စရက်ဖြစ်တဲ့ပေါ့နော်။
ဆိုကုလသမဂ္ဂကသူ့ရဲ့ဒီအဖွဲ့ဝင်နိုင်ငံတွေကိုပေါ့နော်ဒီ R2P နဲ့အကာအကွယ်ပေးဖို့ဆိုရင်ကသူက condition တွေရှိတယ်ပေါ့လေဆိုတော့ condition တွေကဘာလဲဆိုတော့အဲ့ဒီနိုင်ငံမှာဒီလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်နေသလားနောက်ဒီဆက်ရဆွေးမှုကျူးလွန်မှုတွေဖြစ်နေသလားလူမျိုးလူဟိုမျိုးနွယ်စုတွေကိုရှင်းလင်းတုပ်တဲ့မှုတွေဖြစ်နေသလားဒါမှမဟုတ်ရင်ဒီလူသားတို့အပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်နေပြီလားအဲ့တော့အဲ့လိုမျိုးအချက်၄ချက်ဖြစ်ပြီဆိုရင်တော့တို့ကဒီ R2P လုပ်ငန်းစဉ်ကိုစပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာဒီလက်ရှိဆရာနာတိထားသူတွေလုပ်နေတဲ့လုပ်ရက်တွေကဒါမျိုးကျူးလွန်တဲ့အခြေအနေတွေကိုရောက်နေပြီဆိုပြီးတော့မှကုလသမဂ္ဂကတရားဝင်ပေါ့နော်ပြောတာမျိုးတွေရောရှိပါပြီလားရှင
်ဟုတ်ပါတယ်ဒီ responsibility to protect ဆိုတဲ့ framework ဟာဆိုလို့ရှိရင်ခုနပြောတဲ့ဒီစိုးရွားဆုံးသောနိုင်ငံတကာရာဇဝတ်မှုတွေကိုကျူးလွန်တဲ့ဆိုလို့ရှိရင်ဒါကိုအသုံးပြုလို့ရတာဖြစ်ပါတယ်ဆိုတော့ကုလသမဂ္ဂပြောနေပြီလားပေါ့ရှိနေပြီလို့ကျမတို့စီမှာဒီရာဇဝတ်မှုတွေကျူးလွန်မှုရှိနေပြီလားလို့ပြောနေပြီလားဆိုတော့တိတ်မကြသေးခင်ကပဲလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်ကာလအတွင်းမှာဒီကုလသမဂ္ဂရဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးမရှင်ကနေပြီးတော့စနစ်တကျအသေးစိတ်ပြုစုထားတဲ့အစီရင်ခံစာထွက်ရှိခဲ့တာဖြစ်ပါတယ်အဲ့ဒီအစီရင်ခံစာထဲမှာဆိုလို့ရှိရင်မြန်မာစစ်တပ်ကဒီရိုဟင်ဂျာတွေကိုလူမျိုးတုံးတက်ဖြတ်မှုတွေလုပ်ခဲ့တယ်။တခြားလူနည်းစုတိုင်းရင်းသားတွေကိုဒီဆီယာဇွင်းမှုတွေတော့၎င်းဒါမှမဟုတ်ရင်လူသားမျိုးနွယ်စုတွေပေါ်ကျူးလွန်တဲ့ကျူးလွန်မှုရာဇဝတ်မှုတွေကိုတော့၎င်းကျူးလွန်ခဲ့ပါတယ်ဆိုပြီးတော့အသေးစိတ်သူတို့ဖော်ပြခဲ့တာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာထွက်ရှိပြီးနှစ်နှစ်ကာလမှာအခုကျမတို့ဟိုစစ်အာဏာသိမ်းမှုဖြစ်ပြီးတော့နောက်ထပ်ကျူးလွန်မှုတွေထက်ထဖြစ်လာနေတာဖြစ်ပါတယ်။အခုလောလောဆယ်မှာတော့ကျမတို့ဒီစစ်တပ်ကနေပြီးတော့ဒီအယတာပြည်သူတွေဒီညှဉ်းချမ်းဆိုဆန္ဒဖော်ထုတ်နေတဲ့ပြည်သူတွေနဲ့နောက်ပြီးတော့ CDM မှာပါဝင်နေတဲ့လူတွေကိုနှိမ်နင်းတာတွေအထူးသဖြင့်ဒီလိုမျိုးတပ်ဖြတ်မှုတွေမတရားဖမ်းဆီးချုပ်နှောင်မှုတွေညှဉ်းပန်းနှိပ်စက်မှုတွေဒါတွေဟာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်နေပြီဒါကြောင့်မို့လို့ဒီလိုစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်တယ်ဆိုလို့ရှိရင်ဒါဟာကျမတို့လူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုလို့သတ်မှတ်လို့ရတာဖြစ်ပါတယ်ဒါကြောင့်မို့လို့လည်းလူခွင့်ရေးစောင့်ကြည့်လိလာတဲ့အဖွဲ့အစည်းနိုင်ငံတကာအဖွဲ့အစည်းနောက်ပြီးတော့ဥပဒေရေးရာအဖွဲ့အစည်းနဲ့အဖွဲ့တွေအပါအဝင်ကျမတို့ဒီကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ကပါဒီမြန်မာပြည်မှာလက်ရှိဖြစ်နေတဲ့အနေအထားဟာလူသားမျိုးနွယ်စုတွေအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်တယ်ဆိုပြီးတော့စတင်ပြောဆိုနေရတယ်လို့ကျွန်တော်တို့တွေ့ရပါတယ်
။ဟုတ်ကဲ့ပါမောင်ဝင်လို့ရှင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်ကျေးဇူးပါအမ